ချင်းမင်းရဲ့လူနေဝန်ကြီးနဲ့လူမွေးဝန်ကြီးတို့ကဖက်ကမက်ကိုကွင်းစင်းလေးလောင်မှုတွေတွားလို့ကျွန်တော်ကြားပါတယ်အဲ့အခြေအနေလေးကိုပြောပြပါအောင်ခင်ဗျာအ
ေးလူနေဝန်ကြီးတွားတာဖြစ်ပါတယ်ဤကလေးရက်ကဒါကိုအကမှာဒါကိုကိစ္စလေးတွေလည်းပြသွားခဲ့တာကိုကိုကြီးတို့တီးပြီးဖြစ်ပါတယ်အဲ့ကြောင့်ဖက်ကမျိုးနယ်မှာရောက်ဦးတွေစုံမွေးနေတခြားမလိုလားတဲ့ပြဿနာတွေအမှမဖြစ်ပွားရေးအတွက်ကိုလူညိုကြီးရာရောတီးခံထိန်လေးရာရောသက်ဆိုင်ရာအဲ့ဒီမှာရောက်ရှိနေတဲ့ခရိုင်အိုးချွေးရမှုရတပ်ဖွဲ့မှုတွေလည်းအဲ့မှာဒီဥတွေကရောက်ရှိနေတာဖြစ်ပါတယ်အဲ့ဒီတွေပေါင်းပြီးတော့ဟိုမှာရရွာတည်ငြိမ်ရေးအတွက်ကိုပူပေါင်းဆောင်ရွက်ပေးဖို့ညီနိုင်ဆောင်ရွက်ပေးဖို့တွေသွားချင်းဖြစ်ပါတယ
်ဟုတ်ကဲ့လက်ရှိအချိန်မှာကျတော့ဖက်ကန်လုတ်ခင်းမှာဖြစ်တဲ့အချိန်တွေကအလုံးကဘယ်လိုအချိန်မှာရှိပါလဲခင်ဗျာ
ဟိုဥပဒေရဆက်ပြီးတော့ဆောင်ရွက်နေပါတယ်အကြောင်းဆိုတော့ဒီရမွေကျူးကျော်ဆောင်လုပ်ထားတဲ့အဆောက်အဦကိုချက်သိမ်းပေးဖို့လေအဲ့မှာညီနိုင်ဆောင်ရွက်ထားပြီးဖြစ်တဲ့ကြားတွေကနေပြီးတော့ဒါလူအုပ်စုနဲ့ဝင်ပြီးတော့တင်းကြဝင်ပြီးတော့ဆောင်ရွက်သွားတာဖြစ်ပါတယ်အဲ့မှာဆောင်ရွက်တဲ့ပုဂ္ဂိုလ်တွေကိုလည်းသူဥပဒေရဆက်လက်ရည်ရွယ်ဆောင်ရွက်ဖို့လေလုပ်ဆောင်နေပါတယ
်အဲ့အဆောက်အဦကကျတော့ညမှုတို့ဒီအစိုးရရဲ့တည်ဝင်ထုတ်ပြန်တဲ့အခေါ်ကကျတော့ဘယ်လိုမျိုးတုံ့ပြန်လို့ရပါလဲခင်ဗျာ
အဲပြောရမယ်ဆိုရင်တော့ကျွန်တော်တို့စလာတဲ့ကကျွန်တော်တို့ရှောက်ထားပြီးတော့တရားဝင်ဆောက်လုပ်ထားတဲ့အဆောက်အဦမဟုတ်ပါဘူးဒါကြောင့်လဲခုနတရားဝင်မဟုတ်အဆောက်အဦမဟုတ်တဲ့အတွက်ကြောင့်ပြန်လဲဖြတ်သိမ်းဖို့လဲဒါညီတိုင်းဆောင်ရွက်ထားပြီးဖြစ်ပါတယ်ဒီညီရလဲညီလို့ညီရိုင်းမှာဆောက်လုပ်ထားတာဖြစ်တဲ့အတွက်ဒါညီလို့ညီရိုင်းဥပဒေရဒါကျူးကျော်ဆောက်လုပ်နေတဲ့အဆောက်အဦကို14ရက်အတွင်းအပြီးဖြတ်သိမ်းဖို့လဲဒါညွှန်ကြားထားပြီးဖြစ်ပါတယ်သူတို့ကလဲဒါသူအနေနဲ့ချက်သိမ်းမယ်ဆိုလို့ရှိရင်သူတို့ကွင့်ပြုထားတဲ့အနေအထားရှိပါတယ်ဥပဒေရလုံထုံးလုံးနည်းနဲ့ညီအောင်ကျွန်တော်တို့နှုတ်စ်ထွက်ပြီးတယ်နှုတ်စ်ထွက်ပြီးပြောဥပဒေရဆက်လုပ်ဖို့ဆောင်ရွက်နေတဲ့ကာလမှာဖြစ်သွားတာဖြစ်ပါတယ
်လက်ရှိချိန်မှာမီဒီယာတခုမှလည်းရေးတာကြတော့အဲ့ဒီဖက်ကတ်မှာလုံခြုံရေးအခြေအနေတွေကိုအစိုးရတက်မလို့ကနေပြီးတော့လုံခြုံရေးရယူထားတယ်လို့လည်းပြောလို့ပြအဲ့အခြေအနေတော့ဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်ဘက်ကတော့ဒီမှာမြန်မာနိုင်ငံရဲနဲ့ဒါမျိုးလုံခြုံရေးအော်ရည်ဒါရှိပါတယ်။ဒါနဲ့တမတော်ပိုင်းရတော့ဒါဟိုတမတော်လုံခြုံရေးဆောင်ရွက်နေတာလည်းဖြစ်ပါတယ်။အဲ့ဒီပိုင်းတော့ကျွန်တော်တို့နဲ့ဒီကြားကိုမသိရပါဘူး။
ညမှုရဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အချိန်ပြည့်တဲ့အတွက်ကျေးဇူးပါခင်ဗျာ။